မစ္စတာမန်ဒဲလာသည်ကွယ်လွန်သွားတဲ့အတွက်အထူးပဲဝမ်းနဲ့ကြေကွဲရပါကြောင်းနဲ့မဟာလူသားတအူးဖြစ်တဲ့ဂုဏ်ပြုပါကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါင်ဆန်းစုကြည်ကပြောဆိုလိုက်တာပါသူကွယ်လွန်သွားတာဟာတကဘာလုံးအတွက်ဆုံးရှုံးမှုဖြစ်တယ်လို့ရှမ်းတိုင်းရင်းသားခေါင်းဆောင်ဦးခွန်ထွန်းဦးကလည်းပြောဆိုသလိုပဲသူကွယ်လွန်သွားပြီဖြစ်ပေမဲ့လည်းသူ့ရဲ့ပေးဆက်ခြင်းတွေဟာအချီးနှီးမဖြစ်ခဲ့ပါဘူးလို့88မျိုးဆက်ခေါင်းဆောင်ကိုမင်းကိုနိုင်ကပြောပါတယ်အပြည့်အစုံကိုတော့ကိုကျော်ကျော်သိန်းကတင်ပြပေးထားပါတယ်ရှင
်အသားရောင်ခွဲခြားမှုတိုက်ဖြတ်ရေးလှုပ်ရှားမှုခေါင်းဆောင်နိုဘယ်ညဏ်ရည်ဆုရှင်မစ္စတာနယ်ဆန်မန်ဒဲလာမြန်မာစံတော်ချိန်တောက်ကြာနေ့မနေ့ပိုင်းမှာကွယ်လွန်သွားခဲ့တဲ့ပေါ်ဒီကနေ့မှာပဲစတင်ကျင်းပတဲ့ Women's Forum ဖွံ့ဖွဲအခမ်းအနားမှာပြောတဲ့မိန့်ခွန်းနဲ့ဒေါက်တာဆန်းစုကြည်ကဂုဏ်ပြုပြီးတော့ထည့်သွင်းပြောဆိုသွားတာပ
ါ I would like to express my extreme grief at the passing away of a man who stood for human rights and for equality in this world He
ဒီကဘာချင်းမှာလူခွင့်ရေးနဲ့ဒန်းတို့ညီမရေးအတွက်ရက်တီတိုက်ပွဲဝင်ခဲ့သူကွယ်လွန်သွားခဲ့တဲ့အတွက်စမအနေနဲ့အလွန်မင်းမဲဝမ်းနဲ့ကြေကွဲရကြောင်းပြောချင်ပါတယ်ဘယ်သူတူတူတောင်မှသူ့ရဲ့အသားအရောင်ကြောင့်အပြစ်ပေးမခံရသင့်ဘူးဆိုတာကျမတို့အားလုံးကိုသူကနားလဲစေခဲ့ပါတယ်သဘောထားတွေအမြင်တွေကိုပြောင်းလဲခြင်းအပြင်ကဘာကြီးကိုပြောင်းလဲနိုင်တယ်ဆိုတာကိုလည်းသူကကျမတို့ကိုနားလဲစေခဲ့ပါတယ်ဒီအကြောင်းတွေကြောင့်လူသားရဲ့တန်ဖိုးကိုမြင့်တင်ပေးခဲ့သူမဟာလူသားတို့အုပ်ဖြစ်ကျမသူ့ကိုဂုဏ်ပြုချင်ပါတယ်ရှင
်မစ္စတာမန်ဒဲလာဟာထောင်ဒဏ်28နှစ်ကြာခံခဲ့ရသူဖြစ်ပြီးမြန်မာနိုင်ငံမှာလည်းသူ့လိုပဲနှစ်ရှည်ထောင်ဒဏ်ကြာခံခဲ့ရသူတွေအများအပြားရှိပါတယ်အဲ့ဒီအထက်ကတူဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီဥက္ကဋ္ဌဦးခွန်ထွန်းကမစ္စတာမန်ဒဲလာကွယ်လွန်သွားတာဟာဆုံးရှုံးမှုကြီးတစ်ခုဖြစ်ပါတယ်လို့ပြောတယ်လို့သူ့ရဲ့စွမ်းဆောင်ချက်နဲ့ဒီကနေ့မြန်မာနိုင်ငံအခြေအနေကိုလည်းနိုင်ရှင်ပြောဆိုခဲ့ပါတယ်
။ကဘာကြီးအတွက်ဆိုရှယ်မှုပေါ့ဗျာနော်လူတယောက်လူတစ်ဦးအတွက်နားပြီးတော့လူတစ်စုအတွက်ဟလာနားပြီးတော့တနိုင်ငံအတွက်နားပြီးတော့နိုင်ငံသူနိုင်ငံတက်တော့ဟုတ်တော့ဘူး။သူကတကယ်ကိုကဘာကြီးရဲ့ဒီမိုကရေစီဖခင်လူတော်ဖြစ်သွားပြီပဲ။အဲ့တော့ဘယ်လိုနည်းနဲ့မှတော့ကျွန်တော်တို့ကဒီလိုမျိုးတော့ထပ်ရှာလို့ရတယ်မယ်လို့မထင်ဘူး။နားပြီးတော့ကျွန်တော်တို့ထွန်းတစ္ဆာနိုင်ငံတွေအတွက်လည်းဒါသူကဆန်ဆန်နမူနာပဲလေ။သူကသူယုံကြည်ချက်ဖြစ်တဲ့ဒီမိုကရေစီစနစ်ကိုသူနော်မမမရက်တည်သွားပြီးတော့အောင်မြင်တဲ့နိုင်ငံတစ်ခုဖြစ်အောင်လုပ်သွားတာကိုဗျ။နောက်ပြီးတော့ကောင်းတာကဒီတင်မုန်ချီရေးမှုကတော်တော်လေးကောင်းတယ်ပေါ့ဗျာ။ဟုတ်လားအဖြူနဲ့အမဲဒီမှာကဒီနိုင်ငံရာချင်းတော်မှာဘလို့မှမတည့်တဲ့အခြေအနေမျိုးမှာဖြစ်နေတဲ့ကိစ္စမှာသူဟာတော့ဆန်နမူနာလို့ကျွန်တော်ပြောလို့ရပါတယ်။ဒီလိုမျိုးဟုတ်လားကမ္ဘာကောင်းဆောင်ကြီးတယောက်ဆုံးရှုံးတာလဲတော်တော်လေးကိုဒါဒီမှာရေဆိုရှုံမှုလို့ကျွန်တော်ပြောရမှာပေါ့ဗျာ
88မျိုးဆက်ငင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့စည်းခေါင်းဆောင်ကိုမင်းကိုနိုင်ဟာလေနှစ်ရှည်ထောင်ကြခဲ့သူနိုင်ငံရေးအကျဉ်းသားဟောင်းတူပါမစ္စတာမန်ဒဲလာရဲ့အကျဉ်းသားဘဝကိုခံစားနားလည်နိုင်ပါတယ်လို့ကိုမင်းကိုနိုင်ကပြောပါတယ်သူ့ရဲ့ဂျိုးပန်လှုပ်ဆောင်ချက်တွေဟာအချီးနှီးမဖြစ်ဘူးဆိုတာကိုဒီကနေ့ကဘာကြီးကတက်တည်ပြနေပြီးအသားရောင်ခွဲခြားမှုကိုဘယ်လိုနေရာမျိုးမှာမှလက်မခံကြတော့ဘူးဆိုတာနဲ့ပတ်သက်ပြီးကိုမင်းကိုနိုင်ကဥပမာနဲ့ပြောပြခဲ့ပါတယ
်အရေးကြီးတဲ့ပုံရိပ်တစ်ခုပေါ့ဗျာဘာလို့ဆိုတော့သူကဟိုအရှိကြဆုံးနိုင်ငံရေးအကျဉ်းသားတွေမှာပါတာပေါ့တကယ်ကိုဟိုအသားအရောင်ခွဲခြားမှုအတွက်ထင်ရှားတဲ့သားကောင်တစ်ယောက်ကိုပြပါဆိုရင်သူ့ကိုပြရလိမ့်မယ်သူကသားကောင်နဲ့ဖြစ်သလိုအဲ့ဒါကိုတွန်းမှန်ခဲ့တဲ့ခေါင်းဆောင်တစ်ယောက်လည်းဖြစ်တဲ့ကြဆိုတော့သူရဲ့26 29နှစ်လောက်လေကြရတဲ့အကျဉ်းသားဘဝကိုကျွန်တော်တို့ကပို့ပြီးတော့ခံစားတယ်ပါလေကကျွန်တော်တို့လည်းသူ့လိုပဲဖြတ်တန်းခဲ့ကြတာဆိုတော့အဲ့တော့ကျွန်တော်နားလည်လိုက်တာကသူ့ရဲ့ပေးဆက်ခြင်းတွေကအချင်းချင်းမဖြစ်ဘူးဆိုတာပဲအခု तू မရှိတော့ဘူးဆိုရင်လည်း तू စပြီးတော့သူတို့ဖောက်ခဲ့တဲ့လမ်းပေါ့ဗျာအသားရောင်ခွဲခြားမှုဆိုတာကကဘာမှာရှက်စရာကောင်းတဲ့အလုပ်မလုပ်တတ်တဲ့အလုပ်ဆိုတာကျွန်တော်တို့ဘောလုံးပွဲတွေမှာတော့မှစဉ်စဉ်ရှားရှားတွေ့နေရပြီကဘောလုံးပွဲတစ်ခုမှာအသားရောင်ခွဲခြားတဲ့အမူအရာပြမိတာနဲ့အဲ့ဒီပရိသတ်အဲ့ဒီကစားသမားအကုန်လုံးအရေးယူခံရတာကဘာကလက်မခံတော့ဘူးဆိုတာပြနေတာဒါဟာမန်ဒဲလာအပါဝင်ပေါ့လူမျိုးရေးကြိုးပမ်းခဲ့ကြတဲ့အသားရောင်ခွဲခြားမှုကိုတိုက်ဖြစ်ခဲ့ကြတဲ့အလုံးရဲ့အောင်ပွဲတစ်ခုပါပဲ
မစ္စတာမန်ဒဲလာကွယ်လွန်သွားတဲ့တဲ့ရင်ထွက်လာပြီးအချိန်ပိုင်းအတွင်းမှာပဲကဘာတဝမ်းနိုင်ငံအသီးသီးရဲ့ခေါင်းဆောင်တွေကဝမ်းနဲ့ဂုဏ်ပြုစကားတွေတရားဝင်ပြောခဲ့ကြပါတယ်မြန်မာသမ္မတဦးသိန်းစင်ကလည်းမစ္စတာမန်ဒဲလာကွယ်လွန်သွားတဲ့အတွက်ဝမ်းနဲ့ကြောင်းတောင်အာဖရိကသမ္မတနိုင်ငံသမ္မတမစ္စတာဂျက်ကော့ဘ်ဇူမာထံတောင်းလွှာပေးပို့ခဲ့တယ်လို့သမ္မတရဲ့ပြောရေးဆိုခွင့်ရှိသူပ တန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရထွတ်ကသူ့ရဲ့ Facebook စာမျက်နှာကနေတဆင့်ပြောထားပါဗျာခင်ဗျာ